ုံတွေကိုမြင်ရတာလေငငယ်တော့ကစားခဲ့တဲ့ဂိမ်းတွေကိုပြန်ပြီးတော့ကစားချင်းစိတ်တောင်ပေါက်တယ်ကိုသားညုံကြီး
ဘလို့ဂိမ်းတွေလဲမစီမြန်မော်ရဲ့
Pac-Man တို့ Pong တို့လေ TV ဂိမ်းတွေစပြီးတော့ပေါ်တဲ့အချိန်တော့ဆိုရင်အဲ့ဒီဂိမ်းတွေအိမ်မှာမောင်နှမတွေလှုပ်ပြီးတော့ကစားခဲ့ရတာအစားပြက်အိပ်ပြက်ပဲအဖေတို့အမေတို့ကဂိမ်းဆက်ကိုထွင်ပစ်မယ်လို့လှုပ်တော့မှပဲအချိန်ချော့သွားတာပြန်ပြီးတော့တတိယမိတယ
်အဲ့ဒီတော့ကဒီရန်ကုန်မှာဂိမ်းအာကေ့တွေပေါ်လိုက်သေးတယ်မစီမြန်မော်မှတ်မိလားဂိမ်းတော့ကစားလို့ရတဲ့စိုင်တွေလေကျွန်တော်တို့ဆိုရင်အဲ့ဒီမှာတော့တော်ပြီးတော့ကစားခဲ့ကြတာပေါ့
မမိတာပေါ့78အရေးခင်းတွေမဖြစ်ခင်တော်တော်လေးအစောပိုင်းတုန်းကလေအဲ့ဒီဂိမ်းအာကေ့တွေတော်တော်လေးခက်စားလိုက်တာမကြလိုက်ဘူးနော်နောက်တော့ပိတ်သွားကြတယ်
မြန်မာနိုင်ငံကို TV ဂိမ်းတွေက1982ပိုင်းလောက်ကမှဝင်လာတာတကယ်တော့အမေရိကန်တို့ဂျပန်တို့မှဆိုရင်1982ပိုင်းလောက်တွေကတည်းကတော်တော်ကိုခက်စားနေပြီဗ
ျဂိမ်းတွေရဲ့သမိုင်းကိုသိချင်တော့နယူးယောက်ပြည်နယ်ထဲမှာရှိတဲ့ Rochester မြို့မှာဂိမ်းပြရိုက်ရှိတယ်ပြရိုက်နာမည်က The Strong နဲ့ဂိမ်းတွေဂိမ်းဆက်တွေရဲ့သမိုင်းနောက်ကျောင်းအားလုံးကိုပြန်စုဆောင်ပြီးတော့ပြထားတာအဲ့မှာဆိုလို့ရှိရင်ဒီဂိမ်းတွေရဲ့ဇာတ်ကောင်မျိုးစုံရဲ့ပုံစံအစုံနဲ့အရုပ်တွေလည်းရှိတယ်ရှင့်
အဲ့ဒီပြရိုက်ကတမိုင်းဝင်ကဘာကျော်ခဲ့တဲ့ဂိမ်းတွေအတွက်တသက်ပြကန်းတစ်ခုလည်းလှုပ်ထားသေးတယ်မဟုတ်လားဗျမဆူမြတ်မွန်စစောရုံးကပြောတဲ့ဒီ Pac-Man တို့ Pong တို့ကိုဂုဏ်ပြုထားတဲ့ပြကန်းပေါ့
ဟုတ်တယ်ကိုသားညုံရဲ့ World Video Game Hall of Fame ဆိုပြီးတော့မှဒီဂိမ်းလောကမှာတကယ့်ကိုနာမည်ကြီးခဲ့တဲ့ဂိမ်းတွေကိုရွေးပြီးတော့ဂုဏ်ပြုထားတဲ့အခန်းပေါ့အခု2015ခုနှစ်ဇွန်လကမှပထမဆုံးအတော့ဂုဏ်ပြုခံရမယ့်ဂိမ်းတွေကိုရွေးခဲ့တာလေအဲ့ထဲမှာပါတဲ့ဂိမ်းတွေအားလုံးကမြန်မာဂိမ်းမာတွေအားလုံးတည်ထားကြတဲ့ဂိမ်းတွေကြီးပဲ
ဂိမ်းဘလော့ကမှာတကဘာလုံးကြေပြပြန်ဆံမှုတက်ရောက်မှုရှိခဲ့တဲ့ဂိမ်းတွေကိုရွေးချယ်ခဲ့တာပါလို့ဒီ electronic game တမိုင်းဆိုင်ရာနိုင်ငံတကာဌာနရဲ့ညွှန်ကြားရေးမှူးဂျွန်ဘော့ဒိုက်ဆန်က blog မှာရေးထားပါတယ်။နိုင်ငံတကာကသတင်းတောက်တွေဂိမ်းတမိုင်းပညာရှင်တွေပမောခတွေဂိမ်းဘလော့ကတွေကကြော်ကြားသူတွေပါတဲ့ comedy အဖွဲ့ကနေပြီးတော့နောက်ဆုံးစကားတင်ဂိမ်း15မျိုးတွေက6မျိုးကိုဂုဏ်ပြုမှတ်တမ်းတင်မှုရွေးခဲ့ကြတာပါ
။သူတို့ရွေးခဲ့တဲ့ဂိမ်းတွေကတော့ဒီ Pong, Pac-Man, Super Mario Brothers, Tetris, Doom နဲ့ World of Warcraft ဆိုတဲ့ဂိမ်းတွေပါပေါ်ခဲ့တဲ့ညစ်တွေမတူသလိုမျိုးဒီဂိမ်းကစားရတဲ့ပုံစံတွေကလည်းတမျိုးစီပဲဒါပေမဲ့ဒီဂိမ်းတွေကိုလူတိုင်းသိကြတဲ့ခဏပဲခက်စားတာမျိုးမဟုတ်ဘဲနဲ့နှစ်ပေါင်းများစွာဂိမ်းလောကထဲမှာနေရာယူထားနိုင်တဲ့နောက်နိုင်ငံစုံကိုပေါက်တဲ့မျိုးဆက်သစ်ဂိမ်းဖန်သီးသူတွေအပေါ်မှာတက်ရောက်မှုရှိတယ်ဖျော်ဖြေရေးတစ်ခုအနေနဲ့ဂိမ်းပြင်ကျင်းမှုဆိုပြီးတော့ဖြစ်လာစေတဲ့ဂိမ်းတွေဖြစ်ပါတယ်လို့ John Ball Dyson ကရှင်းပြထားပါတယ
်အခန်းမွေးကြီးနဲ့ခုံခုံပြီးတော့သွားတဲ့ဒီ Super Mario ဂိမ်းဆိုရင်မြန်မာပြည်မှာလည်းသိကြကြတာမဟုတ်လားဗျအခုချိန်ထိကမ္ဘာမှာလူကြိုက်များတဲ့ game scene မှာပါနေသော Mario Games တို့ပေါ်လာအနှစ်30လောက်ရှိပြီထင်တယ်မဆင်းမွေ
2015မှာအနှစ်30ပြည့်တာအတိအကျပဲ1985ခုနှစ်မှာဂျပန်က Nintendo game designer Shigeru Miyamoto ကဒီစိတ်ဝင်စားစရာအယုတ်အဆုံနားထဲဆွဲတဲ့အသံမျိုးစုံနဲ့ Super Mario game ကိုထွင်ခဲ့တာလေသူ့ရဲ့ game ကတိတ်ကိုအောင်မြင်ခဲ့တာ Nintendo game set တွေလည်းတိတ်ကိုရောက်ခဲ့ရတယ်1990လောက်ရောက်တဲ့အချိန်မှာဒီ Mickey Mouse ထက်ကိုဒီအုတ်ထုတ်အညီပေါင်းမိအပြားနဲ့ Mario game set ကောင်ကိုတီးကြတဲ့ကလေးတွေကပိုများတယ်တဲ့ရှင့်အခုချိန်ထိလဲ game set မျိုးစုံနဲ့ကစားနိုင်တဲ့ Super Mario game တွေကထွက်နေတော့မယ်လေ
TV game တွေထဲမှာပထမဆုံးပေါ်တဲ့ game မဟုတ်ပေမဲ့လူအများရဲ့စိတ်ဝင်စားမှုကိုပထမဆုံးရခဲ့တဲ့ game ကတော့ Pong game ပဲဗျစပွဲတင် Tennis ပင်ပောင်ရိုက်တာမျိုးကစားရတဲ့ Pong game ကအခုခေတ်ကလေးတွေတက်ဆိုတော့ရေစရာကြီးဖြစ်နေမှာပဲဗျဒါပေမဲ့အဲ့ဒီတုန်းကတော့လူနှစ်ယောက်ကစားခဲ့ရတဲ့ Pong game ကစိတ်ကိုစိတ်လှုပ်ရှားစရာ game ပြပင်းပေါင်ဘောလုံးလိုမျိုးဟိုဘက်ဒီဘက်ပြေးနေတဲ့အဆက်လေးကိုအချောင်းလေးတစ်ခုနဲ့ထိအောင်လိုက်ရရတာ game arcade ဆိုင်မှာဆိုရင်အဲ့ဒီ game set ကိုနေရာရောက်ဖို့အတွက်တန်းစီပြီးတော့နေရာဥထားရတာ
Pong game စပေါ်တာ1982ခုနှစ်မှာဒါပေမဲ့1985ခုနှစ်ကျတော့မှအိမ်က TV နဲ့တွဲပြီးတော့ကစားလို့ရတဲ့ game set တွေကိုစရောင်းတော့တကဘာလုံးမှာအင်မတန်မှရောင်းရတဲ့ game ဖြစ်သွားခဲ့တာပေါ့ဒီ game ဈေးကွက်ဆိုတာလည်းအဲ့မှာစပြီးတော့ဖြစ်သွားခဲ့တာပဲတဲ့နောက်ထပ်5နှစ်အကြာ1980မှာစပေါ်တဲ့ Pac-Man game ကတော့ဂိမ်းပြင်ကျင်းမှုဆိုတာဖြစ်လာအောင်လို့ဖန်တီးလိုက်တဲ့ဂိမ်းတစ်ခုပဲဖြစ်ချက
်။ဝင်းကဘာထဲမှာဒီအဝါရောင်ဆံဝိုင်းချမ်းလေးကအဆက်လေးတွေကိုလိုက်စားနောက်တစ်ချိန်ထဲမှာသူ့နောက်လိုက်တဲ့ရောင်စုံတရေလေးတွေကိုရှောင်ပြေးနေရတဲ့ Pac-Man game ကတော့လူကြီးလူငယ်အားလုံးရဲ့အားပေးမှုကိုရခဲ့တဲ့ဂိမ်းတစ်ခုပဲလေ။အဲ့လိုမျိုးကတ်တွန်းဆန်တဲ့ဂိမ်းတွေကနေပြီးတော့ပြစ်တဲ့ခတ်တဲ့ဂိမ်းပုံစံကိုပထမဆုံးစပြောင်းသွားတဲ့ဂိမ်းကတော့ Doom ဆိုတဲ့ဂိမ်းမဟုတ်လားမသိပြန်မလို့။
ဂိမ်းကစားတဲ့ပုံစံရောဂိမ်းတီထွင်ဖန်တီးမှုဘိုင်းကိုပါအပြောင်းလဲကြီးပြောင်းလဲသွားစေတယ်လို့ပြောကြတဲ့ဂိမ်းက1993ခုနှစ်မှာထွက်ခဲ့တဲ့ Doom ဆိုတဲ့ဂိမ်းမှာမကောင်းဆိုးဝါးတွေကိုနှိမ်နင်းရတဲ့အဲ့ဒီဂိမ်းက First Person Shooter အမျိုးအစားပထမဆုံးဂိမ်းပဲ။သဘောကတော့ဒီဂိမ်းမှာတနက်သမားတယောက်အနေနဲ့ကစားရတဲ့ဂိမ်းမျိုးကိုပြောတာပါ။အဲ့ဒီဂိမ်းစပေါ်တော့ဒီတက်တက်ဖြတ်တဲ့ဂိမ်းဆိုပြီးတော့တော်တော်လေးဝေဖန်မှုတွေရှိခဲ့တယ်ကိုသားညုံရဲ့
World Video Game Hall of Fame မှာဂုဏ်ပြုဖို့ရွေးချယ်ခဲ့တဲ့တဲ့ဒီ Doom Game ကိုရွေးချယ်တာကထူးခြားတဲ့ရွေးချယ်မှုဆိုပြီးတော့နောက်ဆုံးပေါ်ပစ္စည်းတွေနိပညာတွေအကြောင်းဖော်ပြတဲ့ CNET website ရဲ့ဆောင်းပါးထဲမှာရေးပါတယ်။ငရဲကနေထွက်လာတဲ့မကောင်းဆိုးဝါးတွေကိုပြစ်တတ်ရတဲ့ Doom Game ကဒီအကြမ်းဖက်တဲ့ဂိမ်းမျိုးဖြစ်တယ်လို့မျိုးတချို့နေရာတွေမှာကြောက်စရာကောင်းပေမဲ့လို့ဒီဂိမ်းက first person shooter game မျိုးစားမှာအောင်မြင်ဆုံး game တစ်ခုဖြစ်တဲ့ဆိုတာကိုတော့ငြင်းလို့မရဘူးလို့ဒီစီနေရဲ့ဆောင်းပါးထဲမှာရေးပါတယ
်ဒီကနေ့အထိ game ကစားတဲ့သူ10တန်းကျော်ရှိနေတဲ့ game ကတော့ World of Warcraft game ပဲကိုသားညုံရဲ့2004ခုနှစ်ထဲကစပြီးတော့ထွက်ခဲ့တဲ့ဒီစိတ်ကူးယဉ် role playing game အမျိုးအစား World of Warcraft game ကအွန်လိုင်းပေါ်မှာတခြားသူတွေနဲ့ချိတ်ဆက်ကစားလို့ရတဲ့ game ဖြစ်တော့ကမ္ဘာနေရာဆုံးမှာရှိတဲ့ game တွေအများကြီးအွန်လိုင်းပေါ်မှာချိတ်ဆက်ကစားနိုင်ကြတယ်လေ The Strong ပြရရဲ့အပြောအရဆိုရင်2015 February လမှာ World of Warcraft game ကိုအွန်လိုင်းပေါ်မှာချိတ်ဆက်ပြီးတော့ကစားနေကြတဲ့သူပေါင်းက10တန်းကျော်ရှိတယ်ဆိုတာကို Yahoo IT စောင်းပါတစ်ခုထဲမှာဖော်ပြထားပါတယ်
The Strong ပြတဲ့မှာဂုဏ်ပြုခံရတဲ့ game တစ်ခုကလည်းထူးခြားတယ်ဗျဆေးစစ်ဖြစ်နေတဲ့ကာလ1984မှာဒီရုရှားလူမျိုးတင်ချပညာရှင်တယောက်တက်ထရစ်ဆိုတဲ့ game ကိုထွန်လိုက်ပါတယ်အပေါ်ကကြလာတဲ့ပုံစံစုံအတုံးလေးတွေကိုအောက်မှာအငွင်ကွင်ကြဖြစ်အောင်လို့နေရာလိုက်ချရတဲ့တက်ထရစ် game ကို Nintendo ကုမ္ပဏီကသူ့ရဲ့ဒီ Game Boy စနဲ့ကစားနိုင်အောင်လုပ်ပြီးတော့1989ခုနှစ်မှာရောင်းလိုက်တယ်အဲဒီမှာကဘာကျော်သွားလို့တမ်နီကလကဂျာကထွက်လာတဲ့ game ဆိုပြီးတော့မှတင်စားခဲ့ကြတာအခုထိလည်း game set အတော်များများနဲ့ကစားလို့ရတဲ့ Tetris game တွေကရှိကြတယ်လी
အခုပြောခဲ့တဲ့ game 6ခုကိုတီထွင်ဖန်တီးမှုတစ်ခုအနေနဲ့ရောဖျော်ပြရေးအနေနဲ့ပါအောင်မြင်ခဲ့တဲ့ game တွေအဖြစ်နဲ့ The Strong ပြတိုင်းမှာ World Video Game Hall of Fame ဆိုပြီးတော့ပြကန်းတက်တက်လို့ဂုဏ်ပြုထားပါတယ်ရှင်းနှစ်ကြရင်ဒုတိယအထုပ်ဂုဏ်ပြုမဲ့ game တွေထဲမှာကိုကြိုက်တဲ့ game တွေပါစေခြင်းနဲ့ဆိုရင်တော့အခုတည်းကပြတိုင်း website မှာတွားပြီးတော့စီးရင်ပေးလို့ရနိုင်ပါပြီရှင်